မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့2008ဖွဲ့စည်းပုံပြင်နိုင်မဲ့အလားအလာနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအငင်းပွားစရာပြင်နေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်မဲ့ဥပဒေမူကြမ်းဒီတွင်ပတ်ထဲမှာပဲထုတ်ပြန်ပါတယ်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုရှော့ချဖို့ပါဝင်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်ကြိုးပမ်းနေရတာဘလောက်ထိအောင်မြင်နိုင်တယ်လဲဘလို့စင်ကုန်မှုတွေအခက်အခဲတွေကျောင်းနိုင်တယ်ဆိုတာကိုဆွေးနွေးမှာပါကျွန်တော်တို့ပြင်နိုင်ဆွေးနွေးဖို့အတွက်ဒီဥပဒေပညာရှင်ဦးတင်တန်းကိုနောက်နိုင်ငံရေးနဲ့တုံ့ပြန်သူတော်တော်ရန်မျိုးသိန်းတို့ကိုဖိတ်ကြားထားပါတယ်။ဆိုတော့ကျွန်တော်တို့ဒီပြည်နယ်ဆွေးနွေးမဲ့အထက်တော်တော်ရန်မျိုးသိန်းတို့ဒီလမ်းပေါ်ရောက်နေပါပြီ။ဦးတင်တန်းကိုတော့ကျွန်တော်တို့ဆက်တွေ့လို့မရသေးပါဘူး။ဆက်တွေ့ဆက်ပြေကြိုးစားနေတော့မှဆိုတော့အရင်ဆုံးတော့ကျွန်တော်ဒီလွတ်တော်ဟိုမှာဟိုဒီတင်သွားတဲ့မူကြမ်းနဲ့ပတ်သက်လို့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့ပြန်ချက်ကိုကြားနေပါတယ်။ဆိုတော့ဒီလွတ်တော်တတိယတန်းအစပြီးတော့ကိုလေဒီတက်မတော်သားကိုယ်စားရေးပါဝင်မှုအချို့ကိုတစင်းချင်းဒီရှော့ချသွားဖို့အပါအဝင်ဒီနိုင်ငံရေးမှာစစ်တပ်ကနေရာယူထားတာတွေကိုရှော့ချဖို့လည်းဒီထဲမှာပါပါတယ်ဆိုတော့ဒေါက်တာရေမျိုးသိခင်ဗျာအရေးကြီးတဲ့ကိစ္စတွေဒီထဲမှာဘလောက်များပါတယ်လဲပေါ့လေအခုဒီပြင်ဆင်မဲ့ဥပဒေကြမ်းထဲမှာဒီတိုင်းပြည်အတွက်လိုအပ်နေတဲ့အရေးကြီးတဲ့ကိစ္စမျိုးတွေဘလောက်ထိပါတယ်လို့ဘလောက်ထိချုံုံမိတယ်လို့များသုံးသပ်လို့ရမလဲခင်ဗျာ
အဲကျွန်တော်နေတာကဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းထဲမှာဒီဖွဲ့စည်းတဲ့အခြေခံဥပဒေအချက်အလက်ဟာဒီကမ်းမှာအရေးကြီးတဲ့ဒီအဆက်အသွယ်လို့မြင်ပါလေ။ဒါရှိဒီပြည်ထောင်ချေတာဥပဒေနဲ့ဆိုင်ရှိတဲ့ကိစ္စရေးပြတဲ့ကော်မတီကနေဟောလေရတဲ့အတိုင်းကတင်သွင်းရတဲ့ဒီဥပဒေကနှစ်ရက်ကိုကြည့်နေရှိရေ။ဟောအဓိကအားဖြင့်တော့ဒီတက်မတော်ရဲ့နိုင်ငံကြီးမှာပါဝင်မှုကိုဆော့ချဖို့ရေ။ဒါအမျိုးသားကာကွယ်ရေးနဲ့ဒေသကြီးကောင်စီရဲ့အခမ်းအနားတို့မသိဘူးလို့ရေ။ဒါပြီးတော့ State of Emergency တို့ကျွန်တော်တို့အရေးပေါ်အခြေအနေတွေမှာဟောကမ္ဘာ့ရဲ့ဒီကောင်ကြီးလို့တော်ရဲ့အခမ်းအနားတွေပြင်ပလို့ရတယ်။ဒါပေမဲ့ဆက်ပြီးတော့ခြေကဥပဒေပြင်ဆင်တဲ့ကိစ္စမှာရွေးကောက်ခံလို့တော်ကိုယ်တိုင်တွေရဲ့အဆုံးအဖြတ်ကိုရှင်းလင်းတင်ဖို့အဲဒီကိစ္စတွေအဓိကဆောင်ပြေးပြီးတော့တင်ထားတာကိုတွေ့ရပါလေ။ဒါအားလုံးရဲ့တစ်ခုအနေနဲ့ကြိုးရမယ်ရှင်ရင်တော့ဒါကျွန်တော်တို့ကြားနေတဲ့နိုင်ငံကြီးပန်းနိုင်ဟာဒီလိုဆိုရှင်နဲ့ဆက်ပြီးပြည်ပေါင်းကြီးတည်ဆောက်ရေးပါအဲ့ဒါရှိဒီအခါကျတော့ဒီစနေဥပဒေချက်နဲ့ရမှာဒီဖက်ဒရယ်စနစ်ကိုဥပဒေလေးပေါ့လေဒီပြည်နယ်တွေရဲ့ကိုယ်ပိုင်အချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းချက်ကိုယ်ကမှတည်ဆိုင်ခွင့်လူကိုအမခံချက်ပေးနိုင်မဲ့အဲ့ဒီဘောင်တွေကိုချက်ချင်းပေးနိုင်မဲ့ပြည်စင်ရက်မျိုးတွေတော့အားနည်းတာကိုသိရပါတယ်အဲ့တော့ဒီပြည်စင်ရက်ဟာနော်ဒီမိုကရေစီကတော့ပြောင်းရွှေ့တည်ဆောက်ရေးဟာကျွန်တော်တို့လက်ရှိပေါ်ဆောင်နေတဲ့ငွေရေးလုပ်ငန်းတွေနဲ့တိုက်ရိုက်ဆက်ဆက်နေပါတယ်။ဒီငွေရေးလုပ်ငန်းတွေဒီလိုတို့ဒီတော်တော်ကြီးတိဆောက်ရင်းနဲ့ပြည်သူ့အခြေခံဥပဒေအချက်အလက်ဟာဟောတရားနဲ့တစ်ခုနဲ့တစ်ခုအပြန်အလှန်ချိတ်ဆက်နေတဲ့အတွက်ကြောင့်မဟုတ်ဘူး။ဟောဒီလိုဒီလိုကိုစီတော်တော်ကြီးတိဆောက်ရင်းနိုင်ငံမှာဟောဖက်ဒရယ်ရင်းရကိစ္စတွေကိုရှေ့တန်းမတင်နိုင်တာဟာကြီးမားတဲ့အားနည်းချက်တစ်ခုလို့ကျွန်တော်ကသုံးသပ်ပါတယ်။
โอเคဆိုတော့ကိုရံမြတ်တရတော့ကျွန်တော်ဒီကိုပေါ်လေးအကျဉ်းလေးအဖြစ်ရာခိုင်နှုန်းအဖြစ်ထွက်ကြည့်မယ်ဆိုရင်အခုဒီတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေကိုအခုဒီပြင်ဆင်ချက်တွေကဘယ်လောက်ရာခိုင်နှုန်းလောက်များဟိုချုပ်ငုံမိရလို့များပြောလို့ရမလဲ
။အဲကျွန်တော်အနေနဲ့တော့လက်ရှိပေါ်လေးတိုင်းပြည်အတွက်ဒီအင်တာနက်မှာအရေးကြီးတဲ့ဒီဟိုအခြေအနေဒီလေးတာပေါ်ပြီ။အဲတခုဖြစ်တဲ့ဒီဟိုတက်မလို့ဘူးနည်းနည်းကြီးကနေပြီးတော့ဒီဟိုနိုင်ငံရေးမှာပါဝင်မှုကိုတော့အဆုံးသတ်ဖို့ဒါပြီးတော့ဒီမိုကရေစီဆက်ဆက်ပေါ်လေဆက်ပေါ်တဲ့မှာအဆုံးချက်တွေကိုပြုနိုင်လို့ဆိုတဲ့ဘက်ကတော့ဥပဒေထားတာတွေ့ရပါတယ်အဲ့တော့ဒီနည်းအဖြစ်ပြောရင်တော့ကျွန်တော်အမြင်ကတော့ဥပမာရေးစိမ်းရခိုင်နှိုးလိုက်တော့အရေးကြီးတဲ့ကိစ္စတွေပါဝင်ပြီးတော့ပြန်နဲ့ဒီအဓိကကျတဲ့600ရခိုင်နှိုးလိုက်တော့လိဟာလီသေးပဲလို့ကျွန်တော်အမြင်ပါတယ်နောက်တစ်ခုကလက်ရှိဖွဲ့စည်းပုံခြေတံဥပဒေရဲ့အချက်အလက်ကဘယ်လောက်ပဲဒီကိုယ်ရေးချမ်းထဲမှာနော်မဖြစ်မလို့ကျင်ရမယ့်အချက်တွေကိုတင်ပြီးဖြစ်စီနော်တရားဥပဒေလွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါကျတော့85ရာခိုင်နှုန်းကျော်ရမှပြင်ဆင်မှုဟာအတူဖြစ်မှာဖြစ်တဲ့အခါကျတော့စမ်းမလို့ကမထောက်ခံရင်ဘယ်လိုမှပြင်လို့မရတဲ့အချက်အသေးကလည်းရှိနေပါတယ်အဲဒီအခါကျတော့လက်ရှိဖွဲ့စည်းပုံခြေတံဥပဒေအချက်အသေးကိုကျွန်တော်တို့ကြော်လွားဖို့စဉ်းစားတဲ့နေရာမှာတော့အရက်ဖက်စစ်ဖက်ဆက်ဆံရေးကအင်တာနက်မှာရေးကြည့်ပါလေအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာတိုးလို့နေနေအချိန်နဲ့ညှိနှိုင်းရှင်းလင်းပြီးတော့ နိုင်ငံရေးရသဘောတူညီချက်ကြီးကြအောင်လုပ်ပြီးတော့အဲ့ဒီအခိုင်အမာကနေပြီးတော့ဖွဲ့စည်းအောင်ချေကဥပဒေပြင်ဆင်ရေးကိုကျင့်ကြဆေးစားနိုင်တယ်ဆိုရင်ပို့ပြီးတော့လက်တွေ့ကြမယ်ပို့ပြီးတော့အသေးပဲရှိနိုင်တယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဟိုဥပဒေပညာရှင်ဦးသိန်းတန်းကိုလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီဆိုတော့ဆရာဦးသိန်းတန်းကိုအခုကျွန်တော်တို့ဒီပြင်ဆင်မဲ့ဥပဒေမူကျမ်းပါပေါ့လေဟိုပါဝင်နိုင်ရတော့ဒီလွတ်တော်တတိယတက္ကသိုလ်စာပြီးတက်မလို့လားကိုယ်စီကိုဟိုတင်ရင်းလျှော့ချသွားဖို့ပါဝင်ပေါ့လေနိုင်ငံရေးမှာစစ်တပ်ကနေရာယူထားတွေကိုလျှော့ချဖို့လည်းပါပါတယ်ဆိုတော့ဟိုရေဦးရသုံးတက်မယ်ဆိုရင်ဒီဥပဒေကျမ်းပေါ့လေတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေမှာဘယ်လောက်ထိခြုံငုံမိရလို့များဆရာအနေနဲ့သုံးသပ်လို့ရမှာမလဲအော်တယ်လီဖုန်းအဲ့ကျွန်တော်တို့ပြန်ချပါပါတယ်ဆိုတော့ကျွန်တော်တို့လက်တလုံးမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုတိုင်းရိုက်ပါဝင်ဆွေးနွေးမဲ့ပုံကိုရှိနေပါသေးတယ်ဆိုတော့တို့ကိုလည်းဒီဂျမ်းမှာလှည့်ပေးလိုက်ချင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ကိုစလိုက်ပွေကုန်းဖြစ်ပါတယ်ကိုစလိုက်ပွေကုန်းတဘောကလည်းမြင်ရလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီပရိသတ်ကုန်းပြင်ဆင်တဲ့ဒုတိယအထင်လို့ပြောပေမယ့်ပထမအထင်မှာပြင်ဆင်တဲ့ဥစ္စာဘာမှလည်းမပြောပါတော့ဘူးတခုကတော့ကာကွယ်ရေးအင်စီရမယ်ဆိုတော့စပင်းစင်းနေလိုက်လို့လူထုဆန္ဒခံယူခဲ့လို့အရကွက်ရဆိုင်ထားတာလည်းတွေ့ရတယ်ဆိုတော့ဒီတိအသိပင်းစင်းရမယ်ဆိုတဲ့နေရာမှာလည်းကျွန်တော်ကတော့ယုံကြည်မှုတော့အင်တာမဟိုနေတယ်ဘာလို့လဲဆိုတော့သူတို့တင်တွင်းဥစ္စာကဟိုအင်ဂျင်ကြီးကလည်းနေပြီးတော့မှတက်မလို့ကိုအဆော့ပေးပြီးတော့မှအများကြီးချော့ပေးထားတာဆိုလို့တွေ့ရတယ်လောက်တိုင်းရင်းသားတွေတွေ့ဆိုရင်လည်းကုလားတော့တရားမျိုးသိပြောသူလို့ပေါ့ဟိုဖေဒရယ်ကိုဥတီတဲ့ပင်စင်းစေးရလည်းတော့နေတယ်အဲ့တော့တမ်းလို့ allele မှာခွင့်ကောင်းကြည့်ပြီးတော့မှအဲအဲ့ဒီဥစ္စာတွေငါတို့သဘောထားလည်းမပါဘူးတဲ့တိုင်းသားတွေသဘောထားလည်းမပါဘူးတဲ့လာပြန်ပြီဆိုတော့ကျွန်တော်တို့ကကစားခံနေရတော့ဒီတမ်းလို့ allele ဒီလိုဆွေးစားမှာကတော့ဖြစ်စီတူနေဟဲ့ရှင်တော့သူတို့ဟာဒီရဲ့မစိမ်းစားပဲနဲ့ဒီဥစ္စာပြည်သူလူထုအတွက်ဖြစ်တယ်ဆိုတဲ့ဥစ္စာတစ်ခါတခါတော့မြင့်သွားတယ်ထင်တယ်အဲ့တော့ပြင်စီဖွင့်တော့သူ့ပေါ်နီလန်းကတော့အငင်သာဆုံးဖြစ်တယ်ဒုတိယကတော့သူကပြင်းလို့နီလာခံကနဲ့ပြင်းနေလို့ပြောပြအောင်ဒါလည်းသူတို့တဲ့အလိမ်ခံရပြန်ပြီ။တော့သူတို့ဟိုပြင်းလို့နီလာခံကျင်းပါတဲ့ချိန်ကျတော့ဆုံးကြည့်ရမှာပေါ့။နောက်ဆုံးကျဒီလိုမျိုးသူတို့လူထုအလိမ်ခံနေအောင်နေဆိုရင်သူတို့မူလပိုင်ရှင်ဖြစ်တဲ့သူတို့လူထုတွေကသူတို့ဟိုပိစက်မှုများစွာနဲ့ပြင်းတဲ့ချိန်ကျရင်တော့လူထုရောနည်းနည်းကင်ရောအေလီဒီရောအကုန်လုံးကညှင်လာပြီးတော့မှညှင်ထားပြက်ဆက်နေနေပဲသူတို့ကတုံ့ရမှာကိုလည်းသူတို့ဆိုရင်လေအဲ့ဒါကြောင့်လုံးကြီးလုံးထားတဲ့ဥစ္စာကိုပီပီထုတ်ရင်းရေးပြီးတော့မှတင်းတိတင်းထားတဲ့ဥစ္စာကဘာလဲဖြစ်ဖြစ်ဟောဖြုတ်တော့မှလည်းပြီးနောက်ပြီးတော့မှဒီလုံးကြီးလာခံမှလည်းပဲဖေဒရိုကြီးကလည်းဆွေးနွေးပြီးတော့မှဟောတဘောတူကြီးဆေးရစီပြီးမှလည်းဆက်သွားပြီဆိုတဲ့ဆွေးနွေးမယ်ဒီတိုင်းဆိုရင်တော့ကျွန်တော်တို့လည်းခံရတဲ့တူတူကတော့ကျွန်တော်တို့ကတော့စိတ်ကုန်နေပြီဆိုတဲ့စာကိုပြောချင်ပါတယ်ခင
်ဗျဟုတ်ကဲ့ကိုဆိုင်ပွေကောင်ဒါတော့ဒီတန်းတန်းတယောက်ကခံစားချက်လို့ပဲဆိုရမှာပါဆိုတော့နောက်ကျွန်တော်ဒီအမေရိကန်ပြည်တော်စုကကိုခိုင်ဆိုးလဲလေလိုင်းပေါ်မှာရှိနေပါတယ်ကိုခိုင်ဆိုးဆွေးနွေးကြတာမင်းနဲ့ညနေဆွေးနွေးမင်းနဲ့နိုင်ပါရဲ့ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အခုလို့ဆွေးဝင်ပြီးပြောခင်ရတော့ကျွန်တော်စကောင်းကြည့်ဒီမှာလေးပြောရဲပေါ့အဓိကကတော့ကျွန်တော်တို့ဒီပေထောင်စုဒီခွေးတည်းစည်းပုံတစ်ခုဖြစ်ဖို့အတွက်ကျွန်တော်တို့တည်ရင်သာညီအဖိုးတွေဒီနေ့ဟောစိတ်ချနေကြတာဘာကြောင့်ဖြစ်နေကြတာလဲအဓိကဖြေဖို့ရှာရမယ်ဒီပေထောင်စုကိုတော်တကယ်တကယ်တနာကကိုရင်ရိုးသိမ်းပြောတော့တယ်လို့ပေထောင်စုကိုတကယ်တကယ်အသက်အမှန်ဖြစ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီတင်းရင်သာကောင်းဆောင်တယ်ဟိုအကုန်လုံးကိုခေါ်ပြီးရင်ဒီပမာကလေးတို့ပါရမယ်တိုင်းနဲ့ပြည်နယ်ကအမျိုးရဲ့ပြန်ကုန်ပါရမယ်အဲဒီမှာဖေးစည်းပုံတစ်ခုကိုပေးသေးရှာရှာဒီကိုကောင်းဆောင်တယ်ဒါပြည်နယ်အသီးသီးကပြည်နယ်ချစ်ပြည်နယ်ဆိုချစ်ပြည်နယ်ကเนี่ยก้องส่องเลยก็นี่พี่เนี่ยพอឧបติตะคุกโกเตติชาชายีฟิมะที่ปีดินเสร็จก็แล้วไม่ชูผิดก็โอเ
ค
อคุกก็นี่พี่เนี่ยที่ปมาตะคุกนี่ก็นี่พี่เนี่ยโอ้ผู้ส่งที่ลงแกพอที่ชายเนี่ยสูลงแกโหหัวลงก็อเมเนี่ยอันนี้ปัดเลยไอ้หลอคิดเลย
โอเค
ไอ้นี่ก็นี่พี่โอเคป่ะ
สนิทกับเจซูป่ะแต่เรานอกแต่เราลีไลน์ก็มายောက်นี่แล้วตูก็เว้ยအလှည့်ပေးလိုက်ချင်ပါတယ်။ဥဆိုးဝေဖြစ်ပါတယ်။မြန်မာနိုင်ငံမှာဥဆိုးဝေသဘောထားလဲဆင်းရဲလို့ရပါတယ်ခင်ဗျာ
။ဒီမှာတစ်မှဥစွာကျော်ကျော်အမျိုးသိပြောတာတလို့ပေါ့။ခု2007ဆော့ရှိပုံဥပဒေစင်းနဲ့ပတ်သက်လို့ဒီအခက်အခဲရှိတယ်ပေါ့။အဲဒီ consultation လာကြတယ်ငါကအဲကိုယ်စားလှယ်တွေကအတီးပြုတ်လိုအပ်တယ်ဆိုတော့တက်မတော့ပါမဖြစ်မယ်ဆိုတဲ့အကြောင်းတွေပေါ့လေ။ဒါနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကခု2007ဆော့ရှိပုံဥပဒေမပြည့်ရင်ကျွန်တော်တို့တိုင်းပြည်ကောင်းမလား2007ဖွဲ့စည်းပုံဥပဒေကိုပြင်ဆင်တော့မှကျွန်တော်တို့ပြည်သူတွေအတွက်တိုင်းပြည်အတွက်
ကောင်းမလားဆိုတော့ဒါရှင်းရှင်းလင်းလင်းပြတာဖြစ်တယ်။ဒါကြောင့်မို့လို့ရေပဲအတ္တိယပုဂ္ဂိုလ်တွေကဖြစ်တဲ့နည်းနဲ့စေနာထားပြီးတော့ပြုပြင်ဖို့လိုအပ်တယ်လို့ကျွန်တော်တိုက်တွန်းပြောဆိုချင်ပါတယ်
။ဟုတ်ကဲ့ဦးစိုးဝေပါဝင်စနေရကျေးဇူးပါဆိုတော့ဒီနေ့မှကျွန်တော်ပြင်နေစနေမဲ့ဒေါက်တာရံမျိုးသိန်းကိုကျွန်တော်ပြန်ပြီးတော့ဟိုဆွေးနွေးစီချင်တာရှိပါတယ်ဆိုတော့အကောင်တော့လည်းပြောနေပါတယ်ဒီဟိုဟိုပေါ်ရှိုံပြည်ကိစ္စတွေမှာဒီတိုင်းရင်းသားရဲ့အခက်အခဲအရေးကြီးတယ်ဆိုတော့ဒီပြောကြပါတယ်ဆိုတော့တော့ဒေါက်တာရံမျိုးသိန်းနဲ့ဆွေးနွေးကြတာရှိပါတယ်ဒီတက်မြော်နဲ့စစ်တပ်ရဲ့ဖက်ဆက်ဆက်ရေးရလဲအရေးပါတယ်ဆိုတာပြောပါတယ်ဆိုတော့ဒီချိန်နဲ့မှာပဲပေါ့လေကျွန်တော်ဒီတက်မြော်ရောဒီတိုင်းရင်းသားအင်အားစုတွေရောဘယ်လိုပေါ်ရှိုံပြည်စီရင်မှာအဓိကကြားရဲဆိုတဲ့နေရာမှာနိုင်ငံရေးအခုလက်ရှိဒီကွတ်တော်ရဲမှာနိုင်ငံရေးဥဆောင်ပါတီအခုဖြစ်တဲ့ NLD ပါတီအနေနဲ့ပေါ့လေဒီလိုတက်မတော့တိုင်းရင်းသားအင်အားစုတွေတကယ်ဆိုတော့လွတ်တော်ရဲမှာတခြားနိုင်ငံရေးပါတီတွေလည်းရှိနေပါသေးတယ်ဆိုတော့ဒီလိုလူတွေအားလုံးပူးပေါင်းပါဝင်နိုင်ဖို့ဆိုလို့ရှိရင်ဒီဥဆောင်ပါတီအခုအနေနဲ့ဘာအဓိကလုပ်ဖို့အခုချိန်မှာလုံနေရလို့များတရားရင်မြင့်တင်ထောက်ထားလို့ရမယ်။အဲ
ကျွန်တော်အနေနဲ့တော့ဒီလက်ရှိပါလာရပေါ့လေအမျိုးသားဒီမိုကရေစီအစိုးရပါတီအနေနဲ့ပေါ့လေကျွန်တော်ဒီတက်မတော့ကောင်းတာအနေနဲ့ငါတွေ့ဆုံရှင်းနေနိုင်လို့အမြင်ဖလေတုံးတက်နိုင်လို့ဒီအပ်တယ်လို့ငါတိုင်းရင်းသားပါတီကကောင်းတာအနေနဲ့လေအပြုမနေနေတွေ့ဆုံရှင်းနေပြီးတော့သူတို့ရဲ့အမြင်တော်သားတွေကိုနားထောင်လို့ဒီအပ်တယ်လို့မြင်ပါလေအဲအဓိကကတော့ကျွန်တော်တို့ဒီအစိုးရဘိုင်းစစ်တော်ဘိုင်းတက်မတော်ဘိုင်းကကောင်းဆောင်ဒီအနေနဲ့ကျွန်တော်တို့တိုင်းရင်းသားပါတီတွေတော့တိုင်းရင်းသားကောင်းဆောင်ဒီနဲ့ကျွန်တော်နေနေအမြင်ကလေးနိုင်ရှင်နေပြီးတော့ကျွန်တော်တို့နိုင်ငံရဲ့အနာဂတ်အတွက်တကယ်ကိုခိုင်မာတဲ့အခြေခံကောင်းမှုသဘောတူညီချက်ကောင်းမှုကိုရအောင်ယူနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါလက်ရှိကြားနေတဲ့ဇိုင်းကြောင်းမှာရှိနေဆိုရင်တော့ဆက်ကြထားတဲ့သဘောတူညီချက်တွေရှိနေတယ်လို့လည်းရင်းရတည်ကြမှုအပိုင်းမှာအင်တန်မှာအားနည်းတာကိုတွေ့ရပါတယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကလက်ရှိအခြေအနေမှာအဒီမိုကရေစီပြည်ပြည်တော်စုတည်ဆောက်ရေးအတွက်ရှင်းလင်းတမန်းတော်ကြာကြာနာနာဖလန်းနိုင်သေးတဲ့အခြေအနေလို့ကျွန်တော်ကတုံ့ပြန်ပါတယ်ကျွန်တော်တို့အနေနဲ့ဒီအခြေအနေမှာဟလာဒီမိုကရေစီပြည်ပြည်တော်စုတည်ဆောက်ရေးအတွက်ဒီတော့အစိုးရလက်တော်တက်မတော်နဲ့တိုင်းရင်းသားခေါင်းဆောင်တွေကြားမှာသဘောတူညီချက်တွေရနိုင်ခြင်းရင်တော်မှာဒီအပြီးပွင့်ကိုကျွန်တော်တို့ရဲ့ပါသမီတွေမင်းမြစ်တွေတော့မှခံစားရနိုင်တဲ့အခြေအနေရှိပါတယ်အဲ့တော့ဒီအချိန်မှာကျွန်တော်တို့ကဒီသဘောတူညီချက်တွေကိုတော့မရနိုင်သေးဘူးဆိုတော့ဒီအပြီးပွင့်ကိုခံစားနိုင်ဖို့ဟာပိုပြီးတော့ဝီးကွာသွားမလားလို့စဉ်းစားနေရရှိပါလေ
။ဟုတ်ကဲ့ဆရာရှင်မျိုးတွေစဉ်းစားကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီစဉ်းနေပွဲအတွက်ကိုဟိုစာရေးပေးပို့ပြီးစဉ်းစားရတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါသေးတယ်။အရင်ဆုံးစာတောင်ကတော့ဒီအမေရိကန်ပြည်အောင်စုကမောင်တတနာရဲ့စာပါသူစာတော်တော်လေးလည်းရှိရောလူရင်းချက်တွေကိုပဲကိုရရန်ဖတ်ပြပေးပါခင်ဗျာ။
ကတော့ချက်ဖွဲ့စည်းပုံဟာဒီမိုကရေစီရေးတန်းလူညီမာရေးလူ့ခွင့်ရေးစသဖြင့်ဘာအခွင့်အရေးတွေကိုမှအမှတ်ရပြေးထားမှာရှိပါဘူး။စစ်တပ်ကအချိန်ကြီးအာဏာသိမ်းနိုင်ရင်နောက်ကျောင်းပြန်အေးမြူနိုင်ရေးစစ်ကောင်းဆောင်တွေရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံခြုံမှုကိုမြည်သူမြပဋိပါနိုင်ရေးအမေစုသမားမဖြစ်နိုင်ရေးတိုင်းသားပြည်သူချင်းချင်းကြားစိတ်ဝမ်းကွဲပြားနေရေးအတွက်ရည်ရွယ်ချက်ရှိရှိရေးသွဲထားတဲ့စာအုပ်ဆွေးနွေးတာဖြစ်ပါတယ်။ဒီမိမိတို့အကြိုက်လွယ်လွယ်ပြင်လို့မရနိုင်အောင်ရေးဆွဲထားတဲ့စာအုပ်ဆိုင်ကိုအမုံအမျိုးတွေမထားပဲပြင်ဖို့စူးစမ်းခဲ့တဲ့တရားလွတ်တော်ရှင်နေ NLD ဥပဒေအကြံပေးပညာရှင်ဦးကိုနီလောက်ကြံခံရတယ်လို့ဤစီဟောပြောခဲ့လို့တရားလွတ်တော်ရှင်နေဦးကြည်နဲ့ဗျာဆရာကိုစောဝင်နဲ့ဘိုးရောင်နေမျိုးစင်ခင်ဗျားတို့အကြည်ညိုပြည့်စုံမှုပုံမှန်55ကာဒီနဲ့ဖန်ဝန်းထံထုတ်ခံထားပါတယ်ခြေဥပဒေရေးအတွက်အဓိကစင်ခေါ်မှုကတော့လက်ရှိနိုင်ငံရေးပါတီတွေက NLD ပါတီရဲ့ခြေဥပဒေရေးပေါ်လူမျိုးရေးပုံကိုရေးတနည်းစိတ်တည်နဲ့ပူပေါင်းဆောင်ရွက်လူစိတ်တည်နေပါနေချင်းပြည်သူတွေရဲ့မဲတပြားမှမပါပဲလူတူတူတစ်ဖွဲ့ရဲ့အမိန့်နဲ့လွှတ်တော်ရဲ့ဝန်ထမ်းပြီးပြည်သူကိုယ်စားလှယ်တွေဥရီပြည်သူများထိုင်ထားလို့ကန့်လန့်တိုက်နေတဲ့မတိစားသမတ်သားတွေအရေးပါပဲမိမိတို့ရဲ့အခွင့်အာဏာတွေဆုံးရှုံးသွားမှကြောက်ပြီးခြေဥပင်စင်ရေးကိုနှောက်ယှက်နေသည်မြယုံကြည်မှုတည်ဆောက်နိုင်ရေးတနည်းစိတ်တည်တိုင်းသားလက်နက်ကင်ကောင်းဆောင်တွေအားလုံးမှကြေအောင်နေမှာအမှန်ပဲအဲဒီစကောင်းဆောင်တွေကမိမိတို့ကနိုင်ငံဝန်ထမ်းပြည်ပြည်တက်မတော်ဂုံသိက္ခာကိုထိမ့်ပြီးရွေးချယ်ခံပြည်သူဆိုရအောင်သစ္စာရှိရှိအမှုထမ်းရကြမယ်ဆိုရင်တက်မတော်ရဲ့ဂုံသိက္ခာမြင့်တက်လာနိုင်တယ်လို့2008ဖွဲ့စည်းပုံမြင့်စင်ရေးနဲ့မျိုးသားပြည်နယ်ရင်းသားစီပြည်ထနာဟာလည်းငြင်းများစွာပြီးဆုံးသွားနိုင်တယ်လို့ယူဆမိပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုက ောင်တက်တနာရဲ့ပေးစာပါ။နောက်စာတစ်စောင်တော့ကျွန်တော်တို့မိတ်ဆွေလာမျိုးကဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါကွန်လုံး။မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံဟာဒီမိုကရေစီစနစ်ကျင့်သုံးမှုနဲ့မကိုက်ညီတဲ့ဖွဲ့စည်းပုံဖြစ်နေတယ်။ပြည်ရင်းပြည်ပါအနေနဲ့စလုံးကလက်မခံတဲ့ဖွဲ့စည်းပုံဖြစ်နေတယ်။စစ်အစိုးရကစစ်အာဏာတည်မြဲရေးအတွက်ရည်ရွယ်ရေးဆွဲခဲ့ပြီးစစ်အာဏာနဲ့အတူပြုခဲ့တဲ့ဥပဒေဖြစ်တဲ့ဒါကြောင့်ဒီမိုကရေစီစနစ်ကိုတိဆောက်ကျင့်သုံးနေတဲ့ NLD အစိုးရအနေနဲ့မဖြစ်မနေပြင်ဆင်ရမယ့်တာဝန်ရှိနေတယ်။ဒါကြောင့်ပြင်ကိုပြင်ရမယ်။2008ခုဖွဲ့စည်းပုံပြင်ဆင်မဲ့ဥပဒေမူကြမှာစစ်တပ်ရဲ့အခမ်းအနားလျှော့ချရေးကာလုံကိုပြင်ဆင်ဖွဲ့စည်းရေးတို့ပါလာတဲ့အတွက်အယက်တာအစိုးရဒီမိုကရေစီလမ်းကြောင်းအတိုင်းတွားဖို့လမ်းပွင့်လာနိုင်တယ်လို့မြင်ပါတယ်တဲ့။တိုင်းရင်းသားတွေရဲ့လှူလာတောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့အခြေအနေဖြစ်လာပါလိမ့်မယ်။ရင်းရင်းရေးဆွေးနွေးမှုတွေပြန်လည်ရှင်းတာလာနိုင်မယ်။တမရောက2008ခုဖွဲ့စည်းပုံကိုလုံးဝအထိမခံတာမဟုတ်ပါဘူးတဲ့2008ဖွဲ့စည်းပုံပါစီကံနီလန်းနဲ့အညီပြင်ဆင်တာကိုလက်ခံတယ်လို့ဆိုထားပါတယ်တဲ့နိုင်ငံအတွင်းမှာလက်နက်ကိုင်ဖွဲ့တွေချုပ်ငြိမ်ပြီးတော့အေချာနဲ့အခါတမရောကဖွဲ့စည်းပုံပြင်ဆင်မှုကိုသဘောတူလက်ခံပြီးမိမိမူလတာဝန်တွေကိုပဲပြန်လည်ထမ်းဆောင်မယ်လို့ဆိုထားပါတယ်အခုခါနိုင်ငံရေးအခြေအနေတွေပြောင်းလဲလာနေပြီးတမရောရဲ့သဘောထားလည်းပြောင်းလဲလာပြီးအစိုးရနဲ့လက်တွဲလုပ်မယ်ပံ့ပိုးကူညီမယ်ဆိုတဲ့စကားတွေပြောလာနေပါပြီတဲ့အစိုးရကလည်းဥပဒေစည်းကမ်းနဲ့အညီဖွဲ့စည်းပုံကိုဒီမိုကရေစီနည်းကြပြင်ဆင်တာဖြစ်တဲ့စစ်တပ်ကိုညှိနှိုင်းမှုပြုပြီးတော့လှုပ်တင်တာကိုလုပ်လို့ပြည်သူတွေရဲ့ထောက်ခံမှုရနေတယ်။သို့တော်လည်းစစ်တပ်ရဲ့ပူးပေါင်းမှုအားနည်းနေပြီးတော့နိုင်ငံရေးပါတီတချို့ရဲ့မမှန်မကန်အပြစ်တင်အပုတ်ချမှုများကတော့ရှိနေပါသေးတယ်တဲ့။ NLD အနေနဲ့လည်းဥပဒေကြောင့်အရာတိကျစွာလိုက်နာဆောင်ရွက်ခြင်းဖြင့်ဒီမိုကရေစီကျင့်စဉ်ပေါင်းအတွင်းကဆောင်ရွက်သွားမှာဖြစ်လို့စင်ခေါ်မှုတွေအချက်အသေးတွေကိုကြော်လွားနိုင်လိမ့်မယ်လို့ယုံကြည်ရပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါကတော့မစ်တီလာမျိုးဥစိန်မောင်ဆာပါ။နောက်ထပ်စာတချို့လည်းကျွန်တော်တို့ Facebook ကနေပေးထားတာရှိပါတယ်။ဒီဥကျင်လာဆိုတဲ့တယောက်ကတော့ခြေဥပြင်ရမာရဲ့ငင်းငယ်ရသွားမှာရဲ့ဒီမြက်ကိုအသေးလေးကာဝနေတဲ့အဖွဲ့ကြီးကနည်းနည်းချစ်ပြင်အောင်ဟန်ဆောင်နေသူများလာပါတဲ့။2008ခြေဥရတိုင်းပြည်ကိုအမွေရထားတယ်လို့ငါတို့ကလည်းအစစီမံခွင့်ရလို့ဆိုရင်ရှီရန်ကကာဝယ်မယ်ဆိုရင်တွတ်တော်ဆိုတာဘာအဓိပ္ပာယ်လဲတွတ်တော်မှာအာဏာမရှိတဲ့ဖွဲ့စည်းပုံဟာဥနေဝင်မဆလာ84ဖွဲ့စည်းပုံနဲ့ဘာများကွာခြားပါကလေး84ကိုမချဲလို့88ဖြစ်လာတာပါ84ဖွဲ့စည်းပုံကိုပုံပြောင်းထားတဲ့2008ခြေဦးကြောင့်ဒီမိုကရေစီလမ်းပေါ်ရောက်နေပြီဆိုပြီးဝါရဖြတ်နေတာမှန်ပါသလားနှစ်ပါးယူတန်းလမ်းနဲ့ဘေးမဲ့လွတ်ခွာရတဲ့မြန်မာပြည်မဖြစ်ပါစေနဲ့ခြေဦးအနေဒီကအသက်နဲ့လဲပြီးပြင်နိုင်ပါစေဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကြည်မောင်ဝင်းဆိုရင်နာမည်နဲ့ပါသူကတော့ခက်တာကတဲ့ NLD ဆွေးရကဘယ်ဟာမှတိတိကျကျတက်ပြက်သာသာပြောခဲ့လုပ်ခဲ့တာမရှိပါဘူးအခုဖွဲ့စည်းပုံလည်းဒီနည်းနဲ့ပြင်နေရရင်တခြားနည်းဘယ်နည်းသုံးမယ်ဆိုတာလည်းဘာမှချက်မပြပါဘူးပြည်သူအားမြတ်တာဒီအကြောင်းတွေပါပါတယ်ဆိုပြီးသူကရေးပါတယ်နောက်ထပ်စာတချို့လည်းရှိနေပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဥတီငွေဆိုတဲ့ဖေဆိုအကောင့်ကရေးထားတာပါ2008ဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးဆိုတာနဲ့ပုံမှန်436ကိုကြည့်ပြီးတော့ပြင်ဆင်လို့မလွယ်ဘူးဆိုတာထက်ပြင်ဆင်လို့မရအောင်ပိတ်ထားတယ်ဆိုတာကပုံမှန်လိုက်ပဲဖြစ်ပါတယ်။တက်ကောက်ပြင်ဆင်တယ်ပဲထားအောင်ဆန္ဒမဲပေးနိုင်သူဥယျာဉ်ထက်ဝက်ကျော်ကထောက်ခံမှပြင်လို့ရမယ်အနေထားဆိုတော့လုံးဝမပြင်ဘဲလို့ပြတ်ထန်းထားတာပါ။ဒီတိုင်းဆိုရင် NLD အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေသာမကဘဲနဲ့မအောင်မြင်နိုင်ဘူးလို့တော့မြင်နေရပါတယ်။ဒီအခက်အခဲကိုဘယ်လိုဖြေရှင်းမလဲဆိုရင်တော့ကျွန်တော်အမြင်ပြောရရင်ဖွဲ့စည်းပုံဥပဒေအခန်း7မှာပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုပြီးဖော်ပြထားတာပါ။အဲ့ဒီမှာဖွဲ့စည်းပုံဥပဒေပုံမှန်452အရာမြမစာနဲ့တော့အတူယူရမှာဖြစ်တဲ့အတွက်ပြင်ဆင်ခြင်းဆိုတဲ့စကားရက်မှာပယ်ဖြတ်ခြင်းအစားထိုးခြင်းဆိုတဲ့စကားရက်တွေမပါဝင်ပါဘူး။ဒါကြောင့်ဖွဲ့စည်းပုံမှာပါတဲ့ပုံမှန်436ကိုပယ်ဖြတ်နိုင်ခွင့်အာဏာဟာပြည်ထောင်စုလွှတ်တော်မှာရှိနေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကလည်းတားမြစ်ထားတာမရှိပါဘူး။ပုံမှန်436ကိုပယ်ဖြတ်နိုင်ခဲ့တယ်ဆိုရင်တခြားဥပဒေတွေကိုအခက်အခဲမရှိပြင်ဆင်နိုင်မယ်လို့ထင်မြင်ယူဆမိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်။ KSX ဆိုတဲ့ Facebook အကောင့်ကလည်းအစ်စ်သာရေးလိုက်ပါဗျာတဲ့အဲ့ဒါကပိုလွယ်ပါတယ်တဲ့အချိန်တွေတော့ကြာသွားရင်တိုင်းပြည်တင်လာတယ်အခုပဲကြည်ပါလား1990ရွေးကောက်ပွဲကြလက်ကိုအတိမတ်ပြုပြီးတော့လွတ်တော်ခေါ်ပြီးအစိုးရဖွဲ့ပေးခဲ့ပဲဆိုရင်အခုချိန်ဆိုရင်တော့အတော်လေးကိုခီးရောက်နေတော့ပါပြီတဲ့စစ်တပ်တဲ့ညီသားစေကအရေးကြီးပြီပဲပြောမရရင်ပြစ်ထားခဲ့လိုက်ပါဗျာတဲ့ပြည်သူကပိုအရေးကြီးတယ်သူတို့အာဏာမသိမ်းရဲပါဘူးတဲ့သိမ်းလို့ရှိရင်လည်း2008ခြေဦးကအလိုလျောက်ပြပြတ်သွားမှာပါလေတဲ့ကိုကအကောင်းမြင်စိတ်ချက်လက်တွဲခေါ်နေတော့သူတို့ကအပေါ်စီးကြကြီးပဲနေချင်နေသေးတာဆိုပြီးရေးထားပါတယ်ပိုင်ချင်းဆိုတဲ့ Facebook အကောင့်ကတော့အဖြေကိုတော့ဥကိုဒီကအသက်ပေးပြီးပြောပြပြီးပါပြီဗျာတဲ့လွှတ်တော်မှာအစိုးတစ်ခုပဲတင်ပြီးတော့မဲခွဲလိုက်ပါဒီအခြေခံဥပဒေကိုပြည်သူကလက်ခံလက်မခံ52ရာခိုင်နှုန်းကလက်မခံရင်တော့ရေးတဲ့ပါပြောလိုက်ပါတော့ဗျာတဲ့အစ်စ်ကိုအတီးပြုအစိုးရအစ်စ်ဖွဲ့ပြီးပြီပေါ့ဗျာဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတောထရှင်နေစာရောမှာတော့ဒီဖွဲ့စည်းပုံပြင်လို့ရနိုင်မဲ့နည်းတွေကိုဟိုသူတို့စိတ်ကူးမိသမျှကိုအကြံပြုထားပါပါဒီထဲမှာတချို့ကလည်းအစ်စ်ပြန်ရေးတာကောင်းနေတယ်ဆိုရင်မြင်ပါတယ်ဆိုတော့ဒေါက်တာရန်မျိုးသက်ခင်ဗျဒီလိုမျိုးပေါ်လေအစ်စ်ပြန်ရေးဆွဲတာပါဝင်ပြင်တာစင်တာတွေတခြားနည်းလမ်းတွေရောဟိုပြစ်နိုင်ကြီးလားလားကြီးဘယ်လောက်များရှိကြလဲခင်ဗျဖွဲ့စည်းပုံပြင်ရင်းမှာ
အဲကျွန်တော်မြင်တော့ဖြစ်နိုင်ကြီးတစ်ခုရှိတာကတော့ကျွန်တော်တို့ဒီဒီဖက်ရှင်ပေါ်ကိုချေရဥပဒေကိုအတီလေးတဲ့ဆန္ဒခံယူတဲ့ပြန်လို့နေပေါ့လေအဲ့ဖက်ရှင်တုန်းကကိုကျမျိုးကတည်းကလေးရှိရာတိုင်းလုံးဖောက်ခံပြီးဒီဆယ်နှစ်ကျော်ကာလမှာပြန်ပြီးတော့ဆန်းရှင်းနေရှိရင်ဒါလည်းဖြစ်နိုင်ရှိရတယ်လို့မြင်ပါတယ်အဲ့ဒီလိုဒီလိုဆန္ဒခံယူပြန်လို့ဒါမဲတဲ့တိုင်းလို့ရှိပြီးဖောက်ရကျော်ကဖောက်ခံရင်ဒီပြည်ထောင်စုကဥပဒေတိုင်းဆက်သွားပြီးတော့ဘယ်ဘက်တိုင်းရှိဒီ90ရာခိုင်နှုန်းချေထောက်ခံမှုမရဘူးဆိုရင်ဟာပြည်ထောင်စုကဥပဒေအစ်တရဲ့ရေးနေစွာမျိုးကိုအစိုးရလို့ရပါတယ်အဲဒီပြည်ထောင်စုကဥပဒေအစ်တကိုရေးတဲ့အခါမှာလည်းခုနပြောတဲ့ကျွန်တော်တို့ဟာအရက်ဆက်နိုင်ငံရေးတော်လည်းအစ်တတော်တော်လည်းတိုင်းနာခေါင်းဆောင်တွေအားလုံးပါဝင်ပြီးတော့ပြည်တိုင်းချင်းပြီးတော့အဲရေးသားလို့ရပါတယ်အဲဒီရေးသားမှုအတိမဖြစ်ခင်အထိကျောက်ချီပေါ်ဒီလိုချင်တာဥပဒေနဲ့တွားလို့ရပါတယ်အဲ့တော့အဲ့ဒီလိုအခွင့်အလမ်းတစ်ခုတော့ရှိပါတယ်အဲဒါလည်းစဉ်းစားပြည့်နေလို့မြင်ပါတယ်နောက်တစ်ခုကတော့ဒီကျွန်တော်တို့မြန်မာတိုင်းပြည်သားမှာပါတဲ့ဆိုင်းပါးတွေမှာကျွန်တော်တို့ပြည်သူ့လို့တော့ဒီကနေ့ကအတွက်တော့စိတ်ကလေးအယူအတွက်ကိုတရားသဖြင့်ဥတည်မပေါ်တော့ဆိုတဲ့အချက်ပေါ်မှာဒါကတော့တရားကိုယ်ကိုပြည့်စုံနိုင်တဲ့ဆိုရင်ဒါနဲ့အလားအလာတစ်ခုအနေနဲ့တော့ရှိပါတယ်။ဒါပေမဲ့လည်းအရေးကြီးတာကတော့ကျွန်တော်တို့နိုင်ငံရေးနိုင်ငံရေးပြဿနာတွေအဖြေရှာတဲ့နေရာမှာဟောအဓိကကျတဲ့စိတ်ခွေတွေရဲ့နိုင်ငံရေးရည်နှိုင်းဆွေးနွေးပြီးတော့သဘောတူညီချက်ရအောင်ယူနိုင်ဖို့ကတော်ပြီးတော့အရေးကြီးတယ်လို့မြင်ပါတယ်။အဲဆွေးနွေးခြင်းတဲ့ဘက်ကကျွန်တော်တို့အရက်ထက်ခေါင်းဆောင်တွေနောက်နောက်ဆိုင်မှာခေါင်းဆောင်တွေနောက်ဆက်ထက်ခေါင်းဆောင်တွေရှားမှာကျေကျေပြည့်ပြည့်နဲ့ညီနိုင်ရှင်တွေပြီးတော့ကလေးပြည်ချက်တွေကိုအကြံပေးတော့ညီနိုင်တွေကပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်အဲ့ဒီပြောချက်ပ
ါဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီ Facebook ပေါ်မှာအခုစွန့်နေနေတာကိုတရားမှတ်ချက်ပေးနေတာတချို့လည်းရှိပါတယ်ဒီထဲမှာတယောက်ကတော့ရွှေကုန်းဆိုတဲ့နာမည်နဲ့တယောက်ကတော့အစ်စ်ပြန်မဆွဲရလို့မရှိပါဘူးအစ်စ်သာဆွဲလိုက်ပါဆိုပြီးသူကလည်းရေးပါတယ်ဆိုတော့စောစောဒေါက်တာရန်မျိုးသိစောပိုင်းမှာစွန့်နေကြတာခုလည်းရှိပါတယ်ဟိုနည်းနည်းအားမလုံးအားမရသိနေပြောတာပေါ့လေကျွန်တော်ဒီဒီပတ်စုံပြင်းရေးဆိုတဲ့ကိစ္စကျွန်တော်တက်တန်းမှာတော့မြင်ရပါမလားဆိုတော့အပြောမျိုးပေါ့လေဆိုတော့လက်ရှိသတ်တော်တက်တန်းမှာအခုပြင်ဖို့ဒီအစိုးပြထားတဲ့မူကြမ်းကတော့တက်လာပြီပေါ့လေဆိုတော့ဒီလက်ရှိသတ်တော်တက်တန်းမှာကျွန်တော်တို့အခုပြင်မယ်လို့ပြောထားတဲ့အထက်ကဘယ်နေရာတိုင်းတော့လောက်များပြင်နိုင်လဲပြင်နိုင်ကြီးရှိရလို့သုံးသပ်လို့ရမလဲကိုရမလဲတဲ့
ကျွန်တော်မြင်ရတော့အခုပြင်နိုင်တဲ့နေရာတိုင်းတော့တက်ချက်ရတာတော့တော်တော်ကြီးဖြတ်မယ်လို့ကျွန်တော်မြင်ပါတယ်အဲအဓိကကတော့ကျွန်တော်မြင်အားဖြင့်ပေါ့လေဒါရှိဒီကဒီအခြေအနေတွေပြင်ဆင်ရင်းနဲ့ပတ်သက်ပြီးတင်ထားတဲ့ဥပဒေပြန်မျက်ရမှာလေတို့ဟောပြင်ဆင်လို့လေကူတဲ့ဒီပြင်ဆင်ချက်တွေလည်းပါတော်သိရပါတယ်အခုလိုလည်းအဲ့ဒီပြင်ဆင်လို့လေကူတဲ့ပြင်ဆင်ချက်တွေဒီပြင်ရင်တော်တော်လေးမှာ85ရာခိုင်နှုန်းကျော်ထောက်ခံမှပြင်လို့ရမယ်အချက်သေးကြီးကလည်းရှိနေတာကိုသိရပါတယ်နောက်တစ်ခုကဒီပြင်ဆင်လို့ဥပဒေပြန်မျက်ရမတိုင်းနေမှာတင်ထားတဲ့ဒီကိစ္စနဲ့ဥပဒေကအားနဲ့ရှိပါတယ်။အဲ့ဒီဥပဒေကျမ်းပေါ်လေမိသားစုထားတဲ့ဥပဒေကျမ်း၅ခုလည်းပဲရှိနေပါသေးတယ်။အဲ့ဒီ၅ခုဒီမှာစိတ်ဝင်စားစရာကောင်းတာကတက်မတော်ကတင်ထားတဲ့ဥပဒေကျမ်းနှစ်ခုပါ။အဲ့ဒီတက်မတော်ကတင်ထားတဲ့ဥပဒေကျမ်းနှစ်ခုမှာအဓိကအားဖြင့်ကသူကကာလုံနဲ့အခိုင်အနာကိုသူတို့ကပို့ပြီးတော့အရေးပါအောင်လုပ်ခြင်းနဲ့အချက်တစ်ချက်ရယ်ဒါပြီးတော့ပြည်တော်စုဝင်ကြီးတိုင်းဒေသကြီးနဲ့ပြည်ရဲ့ဝန်ကြီးချုပ်တို့ရဲ့အခြေအချင်းမှာ59စာလုံးမှာပါတဲ့ကြက်တဲ့အတိုင်းကဲ့သင်းလို့ဆိုတဲ့အချက်မျိုးတွေသိနာတွေ့ရပါဟုတ
်ကဲ့
အဲ့တော့အဲ့ဒီမှာဘာသွားတွေ့လဲဆိုတော့တမတော်ဘက်ကအဆိုပြုတာနဲ့ဒီအာဏာရမျိုးသားဒီမိုကရေစီဖွဲ့စည်းဘက်ကအဆိုပြုတာနဲ့ဟာသွားပြီးတော့ပြိပက္ခဖြစ်နေတဲ့သဘောမျိုးတွေကိုတော့အတွေ့နေရပါလိမ့်လား
ဟုတ်ကဲ့ဆွေးနွေးပြတဲ့ဒေါက်တာရေမျိုးသိကိုယ်ရင်ပါဝင်ဆွေးနွေးရပုဂ္ဂိုလ်စာရေးစာပြဖို့သူတွေနဲ့တက်တာရှင်တွေအားလုံးကိုလည်းထူးခြေစူးတင်ပါခင်ဗျာ